မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့တောင်သူများနဲ့လုပ်ငန်းရှင်များချိတ်ဆက်လှုပ်ဆောင်နိုင်မယ့် MRF Rise Portal Mobile Application ကိုမိတ်ဆက်ဆိုတဲ့သတင်း Online အလုပ်ကင်ပြပွဲကျင်းပမယ်ဆိုတဲ့သတင်း CES 2021ပြပွဲစတင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့တောင်သူများနဲ့လုပ်ငန်းရှင်များချိတ်ဆက်လှုပ်ဆောင်နိုင်မယ် MRF Rise Portal MobileApplication ကိုမိတ်ဆက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။စံစဘာကဏ္ဍမှာပါဝင်တဲ့တောင်သူများ၊လုပ်ငန်းရှင်များတဦးနဲ့တဦးအချင်းချင်းချိတ်ဆက်လှုပ်ဆောင်နိုင်စေဖို့ရည်ရွယ်ပြီးတော့ဖန်တီးရေးသားထားတဲ့ MRF Rise Portal Mobile Application မိတ်ဆက်ပွဲကိုဇန်နဝါရီလ10ရက်ကကျင်းပပြုလုပ်ခဲ့ပါတယ်။အဆိုပါ Application ကိုနည်းပညာနဲ့အရင်းအမြစ်များအသုံးချပြီးတော့မြန်မာစံစဘာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အထောက်အကူပြုစေရန်ရည်ရွယ်ပြုလုပ်တာဖြစ်တယ်လို့လည်းသိရပါတယ်။ Portal မှာမျိုးစစ်ရောင်းသူနဲ့ဝယ်သူတွေအတွက်ရည်ရွယ်ပြုလုပ်ထားတဲ့ platform ဖြစ်တဲ့အတွက်အယောင်ဝယ်နဲ့ပတ်သက်တဲ့ကိစ္စတွေအတွက်သတင်းအချက်လက်တွေရရှိနိုင်မယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောကြားခဲ့ပါတယ် application မှာမျိုးစစ်ရောင်းဝယ်ရေးကိုသာပြုလုပ်နိုင်မှာဖြစ်တယ်လို့နောက်ပိုင်းမှာလည်းစံ၊ဇကွဲ၊စက်ပစ္စည်းများ၊ဤပညာရောင်းချမှုများအစရှိတဲ့ဝန်ဆောင်မှုတွေကိုမှထည့်သွင်းဆောင်ရွက်သွားမယ်လို့သိရပါတယ်ဆက်လက်ပြီး online အလုပ်ကင်ပြပွဲကျင်းပမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် online အလုပ်ကင်ပြပွဲ first ever virtual career fair ကို February 6ရက်နဲ့9ရက်တွေမှာမိုင်းကျော်မှာကြီးမှုကျင်းပသွားမှာပဲဖြစ်ပါတယ်။ COVID ကြောင့်အလုပ်အကိုင်အခက်အခဲဖြစ်နေတဲ့အလုပ်ရှာဖွေနေသူတွေကိုအချိန်မကုန်အပြင်ထွက်เสียမလို့ပဲနဲ့အလွယ်တကူအလုပ်အကိုင်များရှာဖွေနိုင်ရန်ရည်ရွယ်ကျင်းပခြင်းဖြစ်တယ်လို့လည်းသိရပါတယ်။ပြည်တွင်းပြည်ပကုမ္ပဏီပေါင်း90ကျော်မှာခေါ်ယူသွားမဲ့အလုပ်အကိုင်တထောင်ကျော်ကို online မှာရှောက်ထားနိုင်အောင်စီစဉ်ပေးထားပြီးတော့ online ဟောပြောပွဲများစွာလည်းပါဝင်မှာဖြစ်တယ်လို့သိရပါတယ်။မိုင်းကျော်မြန်မာဟာလွန်ခဲ့တဲ့10နှစ်တာကာလအတွင်းမြန်မာနိုင်ငံအလုပ်ကင်စည်းကွက်ရဲ့ digital တီထွင်မှုလုပ်ငန်းစဉ်ကိုပံ့ပိုးကူညီခဲ့ပါတယ်။ဒါကြောင့် February 6ရက်နဲ့9ရက်တို့မှာပထမဆုံး Virtual Career Fair ကိုစီစဉ်ကျင်းပတာပဲဖြစ်တယ်လို့ online အလုပ်ကင်ပြပွဲစီစဉ်ဖြစ်ပုံနဲ့ပတ်သက်ပြီးတော့မိုင်းကျော်ရဲ့အမှုဆောင်အရာရှိချုပ်ဖြစ်သူကပြောပါတယ်။ online platform ပေါ်တွင် register ပြုလုပ်ပြီးတော့ကြိုတင်စာရင်းသွင်းကကိုယ်ပိုင်အကောင့်ဖြင့်လွှဲလင်းတကူအလုပ်ရှာဖွေလို့ရမယ်အပြင်အလုပ်ခေါ်ယူနေတဲ့ကုမ္ပဏီများမှာတာဝန်ရှိသူတွေနဲ့ဓာတ်ရိုက်တွေ့ဆုံနိုင်မဲ့အခွင့်အရေးတွေလည်းရရှိမှာပဲဖြစ်ပါတယ်။ online မှာအလုပ်ရှင်ရဲ့ကိုယ်ရေးရာဇဝင်အချက်လက်တွေကိုပါလေ့လာခွင့်ရရှိနိုင်မှာဖြစ်ပြီးတော့မိုင်းကျော်ရဲ့ digital profile နဲ့တနေရာထဲမှာအလုပ်ကင်များစွာကိုအခမဲ့ရှောက်ထားနိုင်မှာလည်းဖြစ်ပါတယ်။အလုပ်တစ်ခုကိုမလျှောက်ခင် pre environment assessment ကိုဖြည့်ဆို့နိုင်အောင်လည်းစီစဉ်ပေးထားတဲ့အတွက်ကိုယ်အရေးချင်းကိုအလုပ်ရှင်မှကနဦးအကဲဖြတ်သတိပြုမိစေဖို့ကိုလည်းဆောင်ရွက်ပေးထားတယ်လို့သိရပါတယ်။ My job candidate တင်မှလည်း online အလုပ်လျှောက်ထားမှုတွေကိုဖုန်း online facebook and viber တို့ကနေတဆင်အလုပ်လျှောက်ဖွေသူတွေကိုကူညီပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ CES 2021ပြပွဲစတင်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။နှစ်စဉ်ပြုလုပ်နေကြအကြီးမားဆုံးဤပညာပြပွဲဖြစ်တဲ့လူသုံးခု electronic ပြပွဲ CES ဟာဇန်နဝါရီလ17ရက်ကနေစတင်ပြုလုပ်နေပြီဖြစ်ပါတယ်။ Consumer Technology Association CTA အဖွဲ့ဟာကမ္ဘာလုံးဆိုင်ရာကက်ယောဂါကြောင့် CES 2021ပွဲကိုတော့ digital ပွဲအဖြစ်ပထမဆုံးအကြိမ်ဖြစ်ကျင်းပမယ်လို့ကြေညာခဲ့ပါတယ်။ပရိသတ်တွေအနေနဲ့လည်း online မှာတိုက်ရိုက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ်။ပြပွဲကိုတော့ဇန်နဝါရီလ17ရက်ကနေ14ရက်အထိပြုလုပ်သွားပါမယ်။ Media နဲ့စိတ်ပါဝင်စားသူတွေလည်းစည်ရင်ပေးသွင်းကြည့်ရှုနိုင်ပါတယ်။ကြည့်ရှုလို့သူတွေအနေနဲ့ IG Pocket ရဲ့ description ထဲမှာစည်ရင်ပေးသွင်းကြည့်ရှုနိုင်မှာလည်းဖြစ်ပါတယ်။ CES 2021ပွဲကိုတော့အသက်18နှစ်နဲ့အထက်လူတိုင်းဝင်ကြည့်လို့ရပါတယ်။ TCL ကတော့ CES 2021မှာ Mini LED Display နည်းပညာအသစ်ကိုမိတ်ဆက်မယ်လို့ဖိတ်ကြားထားပါတယ်။ Dual LED နည်းပညာသုံး TV တွေ၊ Sound Bar နဲ့အခြားအိမ်သုံးပစ္စည်းတွေကိုမိတ်ဆက်ပါမယ်။ GSM Arena ဖော်ပြချက်အရ GTS 2နဲ့ GTR 2E Smart နိုင်ယူတွေကိုလည်းမိတ်ဆက်နိုင်ပါတယ်။ပွဲအတွင်းမှာ Samsung ကလည်း Mini LED အခြေခံနောက်ခံမီတိုးတက်တဲ့စနစ်အပြင် Neo Dual LED TV တာမမဟုတ် Quantum Dot LED TV အသစ်ကိုလည်းမိတ်ဆက်သွားပါမယ်။ LG ကတော့ကုမ္ပဏီပထမဆုံး48လက်မှကိုင်းနိုင်တဲ့ Cinematic Sound OLED CSO Display ကိုတော့ပြသသွားပါမယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။